in Burmese.
မင်္ဂလာပါရှင်။ VOA American တန်ရက်2019ခုနှစ်ဒီဇင်ဘာလ5ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 18 19 25တို့ကနေနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံရေးအကျိုးမြတ်ရဖို့ယူကရိန်းကိုဖိအားပေးတာတရားစွဲနိုင်လောက်တဲ့ပြစ်မှုမြောက်တဲ့အကြောင်းဖွဲ့စည်းပုံအခြေခံဥပဒေအရကျွမ်းကျင်သူပညာရှင်3ယောက်ကလွှတ်တော်ကိုပြောလိုက်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးတရုတ်နိုင်ငံကအပြူသဘောဆောင်ဝန်ဝန်ကူညီဖို့တောင်ကိုရီးယားသမ္မတကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှုနဲ့အတူကြီးညာပေးသွားမှာပါ
အခုညနေပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစပားခင်းဧကတောင်းနဲ့ချီပြီးတော့ရိတ်သိမ်းချိန်တန်နေပေမဲ့လယ်သမားတွေလယ်တွင်မသွားရဘဲဖြစ်နေကြပါတယ
်စိတ်ပျော့နိုင်တဲ့အထက်မှာပဲအခုလက်ရှိအနေထားရပေါ့ရိတ်သိမ်းနိုင်ဖို့အခက်အခဲတော်တော်ရှိတဲ့မြို့နယ်ကတော့ကျွန်တော်ငါဧကငါမြို့နယ်တော့ရှိတယ်အဲ့ဒီငါမြို့နယ်မှာတော့
ရခိုင်ပြည်နယ်လုံဆိုင်ရာတောင်သူလယ်သမားဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူနားဆင်ကြရဖို့ရှိပါတယ်ကမ်ဘီယာနိုင်ငံက ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအပေါ်တရားစွဲထားတဲ့အမှုတိုင်းရင်းသားလက်နက်ကိုင်တွေရဲ့သဘောထားမျိုးမျိုးအပေါ်မှာယူရိုဘာမာယုံရဲ့အမှုဆောင်ညွှန်ကြားရေးမှူးဟန်ညောင်ဝေရဲ့နဲ့ဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ရမှာဖြစ်တယ်လို့အမေရိကန်သမ္မတထရမ့်ကိုအရေးယူနိုင်ရေးဒီမိုကရက်အမတ်တွေဘက်ကအထောက်ကျုပ်မှုပဲခြေနေထိရောက်လာပြီလဲဆိုတဲ့သတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာနိုင်ငံရေးအကျိုးမြတ်ရမယ့်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ယူကရိန်းကိုဖိအားပေးခဲ့တာတရားစွဲနယ်လောက်တဲ့ပြစ်မှုတွေကိုကျူးလွန်အောင်ရောက်ကြောင်းဖွဲ့စည်းပုံအခြေခံဥပဒေအရကျွမ်းကျင်သူပညာရှင်သုံးယောက်ကလွှတ်တော်ကိုပြောလိုက်ပါတယ်။2020အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ပြက်ဖြစ်လာနိုင်တဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်ပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကိုမယုံမသားတွေးဆောင်တာဟာသမ္မတတူဦးပေါ်အရေးယူဖို့ဖွဲ့စည်းပုံအခြေခံဥပဒေကပြဋ္ဌာန်းထားတဲ့ကြီးလေးတဲ့ရာဇဝတ်ပြမှုကျူးလွန်အောင်ရောက်ကြောင်းထင်ရှားနေတယ်လို့လည်း Harvard တက္ကသိုလ်ကဥပဒေပညာပါမောက်ကနိုအာဖဲလ်မန်ကမနေ့တုန်းကပဲလွှတ်တော်ကိုယ်စားလှယ်ကိုပြောခဲ့တာပါ Stanford တက္ကသိုလ်ကဥပဒေပညာပါမောက်ကပမလာကာလန်ကလည်းအမေရိကန်သမ္မတတွေအနေနဲ့ရွေးကောက်ပွဲတွေကိုပြပကစွပ်ဖက်မှုတွေကနေအကာအကွယ်ပေးရမှာဖြစ်ပြီးဖိတ်ခေါ်တာမျိုးမဖြစ်သင့်တဲ့အကြောင်းပြောဆိုထားပါတယ်အထူးသဖြင့်ယူကရိန်းသမ္မတကိုတယ်လီဖုန်းဆက်အကူအညီတောင်းခဲ့တာအာဏာအလွဲသုံးစာလောက်ရရောက်ကြောင်းပြောဆိုခဲ့ပါတယ်မြောက်ကယ်ရိုလိုင်းနားတက္ကသိုလ်ကဥပဒေပညာပါမောက်ကမက်ကဲဂျာကတော့သမ္မတပေါ်အရေးယူရေးအောင်မြင်မှုမရခဲ့ရင်တရားစွဲဆိုဖို့လုပ်ငန်းစဉ်တစ်ခုလုံးဟာအတိတ်ပဲမဲ့ရရောက်လိမ့်မယ်လို့အောက်လွတ်တော်တရားရေးကော်မတီရှင်းမောက်အဖွဲ့မှစကားပြောရမှာတတိပေးခဲ့ပါတယ်အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေအရအမေရိကန်မှာဘီယင်တပားလိုအုတ်ချုပ်တာမျိုးကိုဟန်တားဖို့စနစ်တကျကာကွယ်ရေးဆွဲထားပြီးသမ္မတတွေဟာအုပ်ရေထက်မှရှိလို့မရတဲ့အကြောင်းလဲပြောဆိုခဲ့တာပါသမ္မတရဲ့ Republican Party ကကိုယ်စားလှယ်ဖိတ်ခေါ်ခဲ့တဲ့ George Washington တက္ကသိုလ်ကဥပဒေပညာပါမောက် Jonathan Tally ကတော့2016ရွေးကောက်ပွဲမှာသမ္မတ Donald Trump ကိုထောက်ခံမဲ့မပေးခဲ့သူဖြစ်ပေမဲ့လက်ရှိတရားစွဲဆိုအရေးယူရေးကြိုးပမ်းမှုတွေမှာတော့အထောက်အထားခိုင်လမ်းမှုမရှိတဲ့အကြောင်းပြောဆိုသွားသလိုသမ္မတကိုဖယ်ရှားဖို့အတက်ကဒီမိုကရက်တီကဒေါသတကြီးကြိုးပမ်းနေတဲ့လောက်ရဖြစ်နေလဲပြောဆိုသွားပါတယ်
အမေရိကန်ပြည်ထောင်စုမှာပြည်ပနိုင်ငံတွေနဲ့လက်ပေးလက်ယူမှုကြောင့်တရားစွဲခံရသူဟာ2019ခုနှစ်အတွင်းစံချိန်တင်အောင်များခဲ့တယ်လို့တရားရေးဌာနကပြောကြားခဲ့ပါတယ်။အခုနှစ်အတွင်းနိုင်ငံတကာမှာလက်ထိုးမှုကြောင့်34ယောက်ကိုတရားစွဲခဲ့ပြီးအလားတူအမှုမျိုးမှာပြစ်ဒဏ်လျှော့ပေါက်အောင်လို့အပြစ်ရှိတယ်လို့ဝန်ခံခဲ့တဲ့အမှုကလည်း30ရှိတယ်လို့တရားရေးဌာနရာဇဝတ်မှုဆိုင်ရာဒုတိယရှေ့နေချုပ် Brian Benskowski ကဗုဒ္ဓဟူးနေ့တုန်းကပြောပါတယ်။ဒီအရေးအတွက်နှစ်ခုလုံးကစံချိန်တင်အောင်များလာတာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းကြီးတွေနဲ့ကုမ္ပဏီအရာရှိတွေအနေနဲ့တခြားနိုင်ငံတွေမှာစီးပွားရေးအသာစီးရအောင်လို့နိုင်ငံခြားအစိုးရတာဝန်ရှိသူတွေကိုလက်ထိုးတာတားမြစ်တဲ့ FCPA အဥပဒေနဲ့တရားစွဲခံရတဲ့အမှုတွေဖြစ်ပါတယ်။လက်ပေးလက်ယူလုပ်သူတဦးတယောက်ချင်းကိုအရေးယူတဲ့အရေးအတွက်စံချိန်တင်များလာတယ်လို့စီးပွားရေးလုပ်ငန်းကြီးခုနှစ်ခုကိုလည်း FCPA အမှုနဲ့တရားစွဲခဲ့တယ်လို့ဒူးရှိနေချုပ်ကပြောပါတယ်။ပြည်ပနိုင်ငံတွေနဲ့လက်ပေးလက်ယူလုပ်တဲ့အမှုတွေကိုတရားရေးဌာနကခုနောက်ပိုင်းပိုအာယုံစိုက်လာတယ်လို့မမှန်မကန်လောက်တာတွေးရှိရင်သတင်းပေးဖို့ကုမ္ပဏီတွေကိုအားပေးနေပါတယ်။စုံစမ်းမှုတွေမှာအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ရင်ပြစ်ဒဏ်လျှော့ပေါက်ပေးမယ်လို့လည်းဆွဲဆောင်တိုက်တွန်းနေပါတယ
်။ယူမန်နိုင်ငံကသဘုံတွေထံပေးဖို့မဲ့အီရန်နိုင်ငံလိုမစ်ဆိုင်းတုံးတွေလို့ယူဆရတဲ့လက်နက်စိတ်ပိုင်းအမျိုးများကိုအမေရိကန်ရေထက်စစ်သည်မော်ဒင်းကကြားဖြတ်ဖမ်းဆီးမိတဲ့အကြောင်းအမေရိကန်စစ်အတောင်ရှိသူတွေကပြောဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ဗိုလ်ထုံးနေတုန်းကအာရဗီယာပင်လယ်မြောက်ပိုင်းမှာ တင်မော်ရစင်ကိုအမေရိကန်ရေတပ်နဲ့ကမ်းခြေဆောင်တပ်ဖွဲ့တွေတက်ရောက်ရှာဖွေစစ်ဆေးရကလက်နက်တွေကိုတွေ့ရှိခဲ့တဲ့အကြောင်းမနေ့ကပဲသတင်းထုတ်ပြန်လိုက်တာပါလက်နက်စစ်ပိုင်းတွေဟာယူရန်နိုင်ငံနဲ့ဆက်နွယ်နေတာကိုလည်းတွေ့ခဲ့ကြပါတယ်ယမန်နိုင်ငံမှာအစိုးရကို၄နှစ်ကြာပုံကနေတဲ့ဟူသီတပုံတွေကိုယူရန်နိုင်ငံကလက်နက်တွေတင်ဖို့နေရဆိုပြီးအမေရိကန်ကတခြားလုံးဆွဆွဲနေတာဖြစ်ပြီးဒီချိန်ကတော့ယမန်နိုင်ငံကိုပို့ဆောင်မဲ့အစစ်မြင့်လက်နက်တွေကိုပထမဆုံးအကြိမ်ဖမ်းဆီးမိခဲ့တာပါAmerican Citizenmo USS Sherman ပုံမှန်ကင်းလန်နေချိန်မှာပဲနိုင်ငံအလံလွတ်ထံမှထားတဲ့တစ်သားတင်မောငယ်တစင်းကိုတင်မောသားတွေကသတိထားမိခဲ့တာဖြစ်ကြောင်းလဲ American အစိုးရတောင်းရှိသူတွေကပြောဆိုခဲ့တာဖြစ်ပါတယ်
American ပြည်ထောင်စုတွေကနေဘက်ဒေတာတွေမှာဆက်တွယ်ရေးကုမ္ပဏီကြီးတွေကဒေါ်လာ၈ဘီလီယံခွဲဖို့လောက်ဟွာဝေပစ္စည်းကိရိယာတွေဝယ်ယူပြီးတော့အင်တာနက်ဆက်သွယ်ရေးစနစ်တက်ဆင်မဲ့အစီအစဉ်ကိုအစိုးရကတားဆီးခဲ့တာကြောင့်ဟွာဝေကုမ္ပဏီက American အစိုးရကိုတရားစွဲလိုက်ပါတယ်ပြည်ထောင်စုဆက်သွယ်ရေးဆိုင်ရာကော်မရှင် FCC ကို New Orleans မြို့မှာရှိတဲ့ပြည်ထောင်စုတရားရုံးမှာဟွာဝေကုမ္ပဏီကတရားစွဲတာဖြစ်ပါတယ် American လုံခြုံရေးကြောင့်လို့ဆိုပြီးတရုတ်ကဟွာဝေနဲ့ ZTE ဆက်သွယ်ရေးကုမ္ပဏီကြီးတွေရဲ့ပစ္စည်းတွေနည်းပညာတွေမတုံ့ရလို့ Trump အစိုးရကအထောက်အထားမရှိဘဲ November လမှာကန့်သတ်ချက်ထုတ်ပြန်ခဲ့တယ်လို့ Huawei ရဲ့တရားရုံးလျှောက်ထားချက်မှာဖော်ပြထားပါတယ် American ရဲ့လုံခြုံရေးကို Huawei ကချိန်ချောက်ရာရောက်တဲ့တက်သေးတစုံတရာမရှိပဲ FCC ကန့်သတ်ချက်တွေထုတ်ပြန်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ Huawei ကုမ္ပဏီဥပဒေအကြံပေးချုပ်ကလည်းရုံးချုပ်ရှိရာတရုတ်နိုင်ငံရှင်ကျန်းမြို့မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ် American ရဲ့အမျိုးသားလုံခြုံရေးကိုချိန်ချောက်တယ်လို့ American အစိုးရရဲ့သတ်မှတ်ချက်နဲ့ပတ်သက်လို့ American ကို Huawei တရားစွဲတာဒုတိယအကြိမ်မြောက်ဖြစ်ပါတယ်မလာတော့ကလည်း American လွှတ်တော်ကချမှတ်ထားတဲ့တားမြစ်မှုတွေအပေါ် Huawei ကဥပဒေကြောင့်ကနေစိန်ဆော်တရားစွဲခဲ့ပါတယ်American အစိုးရဌာနတွေနဲ့အစိုးရဌာနတွေအတွက်အလုပ်လုပ်ပေးနေတဲ့လုပ်ငန်းတွေအနေနဲ့ Huawei ရဲ့ပစ္စည်းတွေနှီးပြနေတာတွေသုံးစွဲမှုပိတ်ပင်တဲ့ဥပဒေကို American လွှတ်တော်က2018ခုနှစ်မှာအတည်ပြုခဲ့တဲ့အပေါ်အဲ့ဒီတုန်းကတရားစွဲခဲ့တာဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးနိုင်ငံတကာကတပ်တမန်ရေးရာကျိုးပမ်းမှုတွေရပ်တန့်နေတာစိုးရိမ်စရာအခြေအနေမှာရောက်နေပြီးကိုရီးယားကျွမ်းဆွယ်ညဉ့်ဉေးရေးနဲ့ဒီဉေးရေးတွေတရုတ်နိုင်ငံကအပြည့်သဘောဆောင်ပါဝင်ကူညီဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတိုက်တွန်းလိုက်ပါတယ်ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနဲ့ထောက်ရတည်ငြိမ်ရေးရေးလုပ်ငန်းစဉ်ဟာလမ်းဆောင်လွမ်းကမ်းမှာရောက်နေတဲ့အကြောင်းစိုးမျိုးတော်ကသမ္မတအင်ဒိုမှာတရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီနဲ့တွေ့ဆုံချိန်မှာတောင်ကိုရီးယားသမ္မတကပြောဆိုလိုက်တာပါရင်းချမ်းတဲ့ခေတ်တစ်ခုနဲ့ညိုကလီးယားကိစ္စနဲ့ဒေသဖြစ်လာဖို့တရုတ်ဆွေရကဆက်လက်အားပေးသွားဖို့လည်းအကူအညီတောင်းခံခဲ့ပါတယ်အမေရိကန်ရဲ့မင်းဆန်တုံးရံကာဝေးစနစ်တောင်ကိုရီးယားနိုင်ငံမှာချထားမှုပေါ်ချိန်ချမှုတရားဖြစ်ရှုမြင်ထားတဲ့တရုတ်နိုင်ငံနဲ့နိုင်ငံဆက်ဆံရေးမပြေမလည်ဖြစ်နေကြမှာပဲလင်းနေတွင်ပထမဆုံးအကြိမ်ဖြစ်တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့ဝမ်ယီဆိုမျိုးတော်ကိုရောက်ရှိလာပြီးတော့တောင်ကိုရီးယားသမ္မတနဲ့တွေ့ဆုံခဲ့တာပါတရုတ်နိုင်ငံကြားရေးဝန်ကြီးကတော့နိုင်ငံခြားမဟာဗျူဟာကျတဲ့ဆက်ဆံရေးခိုင်မာအောင်ဆောင်ရွက်ဖို့နဲ့ကုန်သွယ်ရေးတင်မမှုတွေကြုံရတဲ့အမေရိကန်အစိုးရအနေနဲ့နိုင်ငံတကာရေးရာကိစ္စတွေပေါ်တစ်ဖက်သက်လျက်ရည်နဲ့ချင်းချောက်နေသလိုနိုင်ငံရေးအရာအတင်းအကျပ်ဖိအားပေးတာတွေရှိနေတဲ့အကြောင်းလဲပြောဆိုသွားပါတယ်ဒီချိန်ထဲမှာပဲတရုတ်နိုင်ငံတော်ကောင်စီဝင်ဝမ်ယီဟာဒီသတင်းပတ်ကုန်မှာပဲမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုတွဲရောက်မှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်
Pacific သမုဒ္ဒရာတွေကဆမ်မိုဝါကျွန်းနိုင်ငံမှာအောက်တိုဘာလတည်းကဝက်သက်ရောဂါကူးစက်ဖြစ်ပွားနေတာကြောင့်အစိုးရကနိုင်ငံတော်ကာကွယ်ဆေးထိုးအစီအစဉ်ကိုလုပ်နေပါတယ်။ကာကွယ်ဆေးထိုးစီမံကိန်းအတွက်ဝန်ကြီးချုပ်ကနှစ်ရက်ရုံးပိတ်ရက်သတ်မှတ်ထားပြီးလူတွေကိုအိမ်ထဲမှာပဲနေကြဖို့တိုက်တွန်းထားပါတယ်။အောက်တိုဘာလတည်းကကူးစက်ဖြစ်ပွားနေတဲ့ဝက်သက်ရောဂါကြောင့်သေဆုံးသူ60ကျော်ရှိနေချိန်မှာဆေးဝန်ထမ်းတွေကတအိမ်တက်ဆင်းဝက်သက်ရောဂါကာကွယ်ဆေးလိုက်ထိုးပေးနေတာဖြစ်ပါတယ်။ဒီကနေ့ကြာသပတေးနေ့နဲ့တောက်ကြနေနှစ်ရက်မှအကြောင်းအလုံးပိတ်ပြီးစီးပွားရေးလုပ်ငန်းအလုံးရန်နာထားဖို့အစိုးရကကြေညာထားတာကြောင့်ပုံမှန်စီကားတဲ့အာဖီယာမြို့တော်တစ်ခုလုံး၆ကန့်နေပါတယ်။ဆာမိုဝါကျွန်းနိုင်ငံမှာလူဦးရေ2,000လောက်ရှိပါတယ်။ကာကွယ်ဆေးမဖြစ်မနေထိုးချင်သူတွေအနေနဲ့အိမ်ရှိမှာအလန်းဒီလွှင့်ထားဖို့လည်းတိုက်တွန်းထားပါတယ်။ဝက်သက်ရောဂါစတင်ဖြစ်ပွားခဲ့တဲ့က4,000ကျော်ကူးစက်ခဲ့ပြီးသေဆုံးသူ62ယောက်မှာ54ယောက်ကအသက်4နှစ်နဲ့4နှစ်အောက်ကလေးငယ်တွေဖြစ်ပါတယ်။ဆေးရုံတင်ထားရတဲ့ကလေး19ယောက်ရဲ့အခြေအနေဟာလည်းဆိုးနေပါတယ်။
အမေရိကန်ပြည်သူဟာဝိုင်ပြည်နယ်ဟိုနိုလူလူကပလဲစိကန်ရေတက်စကန်မှာမနေ့တုန်းကအမေရိကန်သင်္ဘောသား2ရဲ့ပြစ်ခတ်မှုကြောင့်လူနူးသေဆုံးပြီးတဦးထဏ်ရသာပါတယ်ပြစ်ခတ်မှုကျွလွန်ခဲ့တဲ့သင်္ဘောသားသူကသူပြစ်သက်ဆုံးစစ်စီရင်သွားတဲ့အကြောင်းလဲအမေရိကန်ရေတက်ဒုတိယဗိုလ်ချုပ်ကြီးရောဘတ်ချက်တွစ်ကသတင်းတော်တွေကိုပြောပါတယ်နျူကလ িয়ার ရင်ငုံသင်္ဘောတွေပြည်ပြင်းထင်းထင်းထားတဲ့နေရာမှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါပြစ်ခတ်မှုဖြစ်ရာပလဲစိကန်ရေတက်နဲ့လေတက်ပူးတွဲခြေဆိုင်စစ်ကန်တွေမှာတော့အဝင်ထွက်တွေကိုလည်းယာယီပိတ်ခဲ့ရပါတယ်ကိုရင်တွေ့ခဲ့သူတယောက်ကတော့အနတ်တန်ကြားတဲ့အတွက်သူရုံးငန်းပြတင်းပေါက်ကနေလှမ်းကြည့်တဲ့အချိန်မှာပဲလူသုံးလဲချနေတာတွေ့ရပြီးသင်္ဘောသားယူနီဖောင်းနဲ့အမျိုးသားတယောက်ကသူ့ကိုယ်သူသနတ်နဲ့ပြစ်လိုက်တာကိုတွေ့လိုက်ရတဲ့အကြောင်းလဲဒေသခံတွေထဏနာတစ်ခုကိုပြောဆိုခဲ့တာပါဒီဆုံးတန်ရာရသူ၃ဦးစလုံးကသင်္ဘောချင်းမှာအလုံးလုံးနေကြတဲ့အရက်ဖက်ဝန်ထမ်းတွေဖြစ်တဲ့အကြောင်းလဲရတဒုတိယဗိုလ်ချုပ်ကြီးချက်တွေကပြောဆိုထားပါတယ
်ကဘာတဝမ်းသင်္ချာတိတ်ပန်နဲ့စာဖတ်မှုပိုင်းမှာထိတ်တန်းရောက်နေတဲ့နိုင်ငံ၁၀နိုင်ငံထဲမှာအာရှနိုင်ငံတွေကထိတ်တန်းကနေပါဝင်နေတယ်လို့ကဘာတဝမ်းကပညာရေးအဆင့်တန်းကိုလေ့လာတဲ့စစ်တမ်းတစ်ခုမှာတွေ့ရှိပါတယ်ကုလသမဂ္ဂ OECD ရဲ့နိုင်ငံတကာကျောင်းသူကျောင်းသားတွေရဲ့ပညာရေးအဆင့်တန်းကိုစမ်းစစ်တဲ့ပိစာအစီအစဉ်ကပြုလုပ်တဲ့စစ်တမ်းအရတရုတ်စင်ကာပူမကာအိုဟောင်ကောင်ထိုင်ပေဂျပန်နဲ့တောင်ကိုရီးယားကကျောင်းသူကျောင်းသားတွေကသင်္ချာအတော်ဆုံးနိုင်ငံစည်းရင်းမှထိပ်ပိုင်းကနေပါဝင်နေပါတယ်အတော်ဆုံး10နိုင်ငံစည်းရင်းနဲ့ပါတဲ့ဂျန်နဲ့3နိုင်ငံကတော့ Estonia, Netherlands နဲ့ Poland နိုင်ငံတို့ဖြစ်ပါတယ် American ကတော့ Canada, Britain, Australia နိုင်ငံတို့ထက်နောက်ရောက်ပြီးတော့နံပါတ်38နေရာမှာရှိပါတယ်သိပ္ပံပညာရပ်မှာလည်းတရုတ်စင်ကာပူမကာအို Estonia, Japan, Finland,ကိုရီးယား၊ကနေဒါ၊ဟောင်ကောင်နဲ့တိုက်ပေတို့ကအတော်ဆုံး10နိုင်ငံစည်းနဲ့ဝင်ပြီးတော့အမေရိကန်ကနံပါတ်18နေရာမှာရှိပါတယ်။တရုတ်နိုင်ငံတွေကဘေကျင်း၊ရှန်ဟိုင်း၊ကျန်းစုနဲ့ချီကျန်းနယ်လေးခုကကျောင်းသူကျောင်းသားတွေဟာတခြားတရုတ်ဒေသတွေထက်ကိုသင်္ချာနဲ့သိပ္ပံဘာသာရပ်ပိုင်းမှာတည်တည်တတ်တာပိုတာတယ်လို့စာဖတ်ပိုင်းမှာလည်းတာတာကိုလေ့လာမှုကတွေ့ရှိခဲ့ပါတယ
်။ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေအရင်ဆုံးနှာစင်ကြရပါမယ်တိုက်ပွဲတွေဖြစ်နေရရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၅ခုလောက်မှာလက်အစ်ကတသိန်းကျော်လောက်စပားရိတ်သိမ်းဖို့အခက်ကြုံနေရတယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်သူလက်သမားတမကဥက္ကဋ္ဌကပြောပါတယ်တိုက်ပွဲတွေကြောင့်လက်သမားတွေလဲတဲ့မသွားရဲကြပဲစပားကင်းတွေကိုဒီအတိုင်းပစ်ထားရတယ်လို့ရသေးတော်မြို့နယ်ကြောက်တန်းကျေးရွာကလက်သမားတအူးကလည်းပြောပါတယ်တောင်သူလက်သမားတွေရဲ့အခက်ခဲတွေကိုအစိုးရဘက်ကလည်းတတ်နိုင်သလောက်ကူညီပေးနေတဲ့အကြောင်း VOA သတင်းတောက်ကိုသက်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင်
လက်ရှိအစိုးရတပ်မတော်နဲ့ရခိုင်လက်နက်ကင်အေအဖွဲ့တို့တိုက်ပွဲဖြစ်ပေါ်နေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်၅ခုလောက်မှာလေကားသင်းကျော်လောက်စပားရိတ်သိမ်းဖို့အခက်ကြုံနေရတယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်သူလေသမားတမကဥက္ကဋ္ဌဦးကျော်စံကပြောပါတယ
်။ဒီပြင်ကျွန်တော်တို့ဒီရခိုင်ပြည်မြောက်ပိုင်းဒီတောင်တန်းဒေသနဲ့ဆက်သက်တဲ့မြို့နယ်အဲရှင်းမြို့နယ်လောက်တော့ရှိတယ်ပေါ့ဟိုအချမ်းပြင်းအချင်းပေါ့နော်။အဲ့ဒီထက်မှမှကျွန်တော်တို့ဒီအဲတောင်သူလေသမားနဲ့ပတ်သက်တဲ့ဒီမစိတ်ပြိုးနိုင်ခဲ့တဲ့ area ဟာဧကရရှိခဲ့တယ်စိတ်ပြုတ်နိုင်တဲ့အထက်မှာပဲအခုလက်ရှိအနေထားရပေါ့ကျွန်တော်ရိတ်သိမ်းနိုင်တဲ့ဟိုအခွင့်အလမ်းမရှိဘူးပေါ့ရိတ်သိမ်းနိုင်ဖို့အခက်အခဲတော်တော်ရှိတဲ့မြို့နယ်ကတော့ကျွန်တော်၅ဧကဟို၅မြို့နယ်လောက်ရှိတယ်အဲ့ဒီ၅မြို့နယ်မှာတော့ဧက1000 2000ကျော်လောက်ကျွန်တော်တို့စစ်တမ်းပေါ့နော်ကျွန်တော်တို့ဒီတောင်သမကရဲ့စစ်တမ်းအရာကျွန်တော်တို့ဧက1000 2000ကျော်လောက်ရှိတာကိုတွေ့ရတယ်
တိုက်ပွဲဖြစ်ပေါ်နေတဲ့ဒေတာကလေသမားတွေကိုတမ်တော်ကအဲထောက်ခံအပိတ်တွေဆိုတဲ့တန်တရားနဲ့ဖန်စီစစ်ဆေးတာတွေရှိတာကြောင့်လေသမားတွေဟာလေထဲကိုမတော်ရေးကြပဲစပားစိုက်ပြိုးထားတဲ့လေကွင်းတွေကိုဒီတိုင်းပစ်ထားကြရတယ်လို့သူကဆက်ပြောပါတယ်
။ဟောပွင့်ပွင့်လင်းပြောရင်ကျွန်တော်တို့ဟိုတိတ်ပွေးဖြစ်တဲ့ဒေသပေါ့အဲ့ဒီဒေသတွေမှာကျွန်တော်တို့ကရိတ်ပုတ်အတွက်အနှောင့်အယှက်တော်တော်ဟိုအနှောင့်အယှက်ပေးတဲ့အနေအထားမျိုးကျွန်တော်တွေ့ရတယ်။ဥပမာဘာမှတိတ်ပွေးတော့မရှိဘူးဒါပေမဲ့လို့အဲ့ဒီတိတ်ပွေးအဲ့ဒီနေကိုတော့ရင်သူတို့ကဒီဟိုပေါ့ဟိုဘာညာပေါ့သူတို့ကအပိတ်တယ်ဆိုတဲ့ပုံစံမျိုးတန်တရားစိတ်နဲ့ပေါ့နော်ဖန်စီခံရတာတွေဟန်တာတွေရှိတယ်အဲ့ဒီကြောင့်ကျွန်တော်တို့အခက်အခဲရှိတယ်လို့ကျွန်တော်ပြောအောင်ပါပေါ့
ရသေးတော်မျိုးနဲ့ကြောက်တန်းချေးရွာမှာလည်းနှစ်ဖက်တိုက်ပွဲတွေမကြာခဏဆက်သလိုဖြစ်ပေါ်နေတာကြောင့်စပားရိုက်သိမ်းဖို့အခက်အခဲတွေနဲ့ကြုံတွေ့နေရပြီးလေက300လောက်ပြစ်ထားရတယ်လို့ကြောက်တန်းဒေသခံဦးဝေမောင်ကပြောပါတယ်
300လောက်ရှိမှ300ရေကားလောက်ရှိနေတယ်ဟိုစိတ်ကြိုးကြတဲ့စပားတွေကိုလေပဲအဲ့ဒီလိုသာတိုက်ထောက်ဟိုတိုက်သွားရမယ်ဆိုလို့ရှိရင်တို့မိုးမင်းစားပေါင်းမင်းဟာခလေးတွေကြည့်ရတယ်ဒီကားဒီမှာတောင်းစရရောအခြားဖြစ်နေတဲ့ဘုံပေါ့
လက်ရှိရခိုင်ပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေဟာရခိုင်ကတဲ့ပုံမပြင်းထန်လာတာဖြစ်ပြီးတောင်သူတွေရဲ့အခက်အခဲကိုအစိုးရကလွှဲပြီးဘယ်သူမှဖြေရှင်းနိုင်မှာမဟုတ်တာကြောင့်အစိုးရအနေနဲ့တောင်သူလေသမားတွေကိုကူညီပေးစေချင်တယ်လို့လည်းဥကျော်ဆန်ကဆက်ပြောပါတယ
်ဒီအရှင်မှာအစိုးရကလွှဲရင်ကျွန်တော်တို့ကအကူပေါ်အတွက်တိတ်ဟိုကျွန်တော်တို့အခွင့်အလမ်းတိတ်မရှိနိုင်ဘူးပေါ့နော် အစွာရဲ့ကျွန်တော်စီမံခန့်ခွဲမှုပုံမှာပဲဒီတောင်သူလေသမားတွေရဲ့အခက်အခဲကကျွန်တော်ရုံထွက်နိုင်လိမ့်မယ်လို့ကျွန်တော်တင်တယ်။မျောလင်းတယ်ဒါပေမဲ့လို့ကျွန်တော်တို့လက်ရှိအချိန်ထိကျွန်တော်တို့ထိတ်ထိတ်တန်တန်ပေါ့ကျွန်တော်တို့တွေ့ဆုံဆွေးနွေးတာအဖြစ်ရှာဖို့ကြိုးစားတာလေသမားတွေတန်တရားပြင်လေသမားကိုကူဆပြုရဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွေ့ဆုံတာမြင့်မြတ်တာတော့ကျွန်တော်တို
ချပြီးသားဖြစ်တယ်လို့စိုက်ပျိုးရေးမွေးမြူရေးတက်တော်နေတက်တုတ်တွင်ဝန်ကြီးဦးကျော်လင်ကပြောပါတယ
်တိတ်ပွေးရှောင်းတွေကလည်းတကယ်သူတို့ခွက်နဲ့သူပါပဲအဲသူတို့ဥမာအမှန်တကယ်အခက်အခဲရှိပါတယ်အခက်အခဲရှိတော့ကျွန်တော်တို့အစိုးရဖွဲ့မှလည်းချီရက်စက်တွေကိုအကုန်လုံးထုတ်ပြီးတော့ကျွန်တော်တို့သုံးနေကြတာပေါ့လေအခုကျွန်တော်တို့သုံးတာကကျွန်တော်စစ်တွေခရိုင်မှာဆိုလို့ရှိရင်38စီကျွန်တော်တို့အစိုးရကထုတ်ပေးထားပါတယ်တောင်သူတွေလက်ထက်မှာရှိပါတယ်နောက်ကြောက်တော်မှာဆို9စီရှိပါတယ်တောင်သူလက်ထက်မှာနောက်မြောက်မှာ4စီရှိပါတယ်မင်းပြားမှာ2စီရှိပါတယ်နောက်ကျွန်တော်အောက်ဘက်မှာကြာလို့ရှိရင်တောင်ပိုင်းမှာကြာရင်သံတွဲမှာ2စီရှိပါတယ်ဒါအပြင်ကျွန်တော်မြန်မာနိုင်ငံစံစဘာလုံခြုံရေးများအသင်းနဲ့ကျွန်တော်ပူးပေါင်းပြီးတော့ကျွန်တော်မက်ကိုကကျွန်တော်တို့အစိုးရအဖွဲ့ကိုလှူထားတဲ့7စီလက်တောင်သူတွေလက်ထက်မှာပဲရှိပါတယ်နောက်ဒီနေ့ပဲအိန္ဒိယကလှူတဲ့ရေမင်းရွှေ35စီအဲ့ဒါတမျိုးနဲ့တစ်စီးကြတယ်ကျွန်တော်အကုန်လုံးခိုးပြီးပြီးတော့ပေးထားပါတယ်ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရမှာရှိတဲ့စက်တွေအကုန်လုံးအတောင်တွေလက်ထက်မှာပဲရှိပါတယ်တကယ်ပြည်ပဝကူညီနိုင်မယ်ဆိုလို့ရှိရင်အစည်းထောင်ချလို့ပါတယ်ဒါပေမဲ့ရခိုင်ပြည်နယ်မှာအစိုးရမှာရှိတာခုနကကျွန်တော်ပြောသလိုပါပဲ
ရခိုင်ပြည်နယ်အတွင်းကစဘာတွေဟာတအေကမှာတန်80ကနေတန်100အထိထွန်းလုံးရှိပြီးတိုက်ပွဲတွေကြောင့်မိုးရသည်မှာစဘာမဆိုင်ပြနိုင်တဲ့လေအေက300ကျော်အထိရှိတယ်လို့တောင်သူလေသမားတမကကပြောဆိုထားပါတယ်စိုက်ပျိုးထားတဲ့လေကတော်တော်များများကိုလည်းအခုရှင်သည့်မရိုက်သိမ်းနိုင်ကြတာဖြစ်ပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာဒေသတွင်းတိုက်ပွဲတွေကြောင့်သိမ်းနေရှိတဲ့ဒေသခံပြည်သူတွေဒုက္ခရောက်နေကြတာကြောင့်နှစ်ဦးနှစ်ဖက်ဆွေးနွေးပြီးတော့ငင်းချမ်းရေးကိုအကောင့်ထေဖို့ဆောင်ရွက်ပေးစီရှင်တယ်လို့အစိုးရအဖွဲ့ကပြောပါတယ်။
ကိုတန်နိုင်ပြောပြသွားတာပါရှင်။အခု ICJ နိုင်ငံတကာတရားရုံးနဲ့မြန်မာပြည်အရေးကိုအလှည့်ပေးကြပါတယ်။လူမျိုးရုံးတပ်ဖြတ်မှုကိုဟန်တားဖို့ပြက်ကွက်ခဲ့တဲ့ဆိုပြီးမြန်မာနိုင်ငံကို ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားစွဲထားတဲ့ကိစ္စကိုမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေကြားမှာသဘောထားအမျိုးမျိုးနဲ့တုံ့ပြန်နေကြပါတယ်။ဒီလိုကွဲလွဲတဲ့သဘောထားတွေဟာတချို့ကသူတို့အဖွဲ့အစည်းရဲ့အကျိုးစီးပွားနဲ့ဆက်ဆက်နေတာကြောင့်ဖြစ်တယ်လို့တချို့ကလည်းသူတို့ကိုယ်တိုင်ကြုံတွေ့ခံစားမှုနဲ့ဆက်ဆက်နေတယ်လို့ဘယ်လ်ဂျီယံအခြေစိုက်ယူရိုဘာမာရုံးရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးဟန်ညောင်ဝေကပြောပါတယ်။မတ်အင်ဂျင်နိုင်ငံဆက်သွယ်မေးမြန်းတဲ့အခါမှာဦးညာဟန်ညာဝေကအခုလိုစပြောပါတယ်
။တချို့လက်နက်ကင်အဖွဲ့ကလူမျိုးရေးလက်နက်ကင်ထားတာရှိတယ်။တချို့ကလည်းစီးပွားရေးနဲ့ကင်ထားတဲ့အဖွဲ့လေးရှိတယ်။ဆိုတော့ကျွန်တော်မြင်တာကတော့အခုလိုအဖြေလေးမတူတာဘာကြောင့်လဲဆိုရင်တော့တချို့ကကောင်းကောင်းမလေ့လာဘူး။အစိုးရပြောပြတဲ့အတိုင်းဒီဟာကမွတ်စလင်ကိစ္စဖြစ်တယ်ဒီဟာကမြန်မာနိုင်ငံကိုတိုက်ခိုက်နေတယ်ဆိုတော့ဟာကိုပဲလက်ခံပြီးတော့အစိုးရလှုပ်တဲ့ဟာထောက်ခံတယ်ဆိုတော့ပြောတဲ့လူတွေရှိပါတယ်။တချို့ကလည်းအခုလိုမျိုးငင်းချမ်းရေးဆင်းနေထားတဲ့နေရာမှာအခွင့်အရေးတွေရထားတဲ့အဖွဲ့လေးရှိတယ်ပုဂ္ဂိုလ်လေးရှိတယ်။သူတို့ကဒီဟာကိုမဆုံးရှုံးချင်ဘူး။ဒီအစိုးရကိုမထောက်ခံရင်ရင်ချမ်းရေးပြတ်သွားမယ်ပြတ်သွားရင်အကျိုးစီးပွားပြတ်သွားမယ်ဆိုတဲ့အဖွဲ့လည်းရှိပါတယ်ဒါပေမဲ့တကယ်လေ့လာတဲ့အဖွဲ့အစည်းတွေကသူတို့မြင်မာကပါလဲဆိုရင်အခုဖြစ်နေတဲ့ကိစ္စကမွတ်စလင်ကိစ္စပဲမဟုတ်ဘူးဒီဟာကတတ်မတော်အနေနဲ့ဒီနိုင်ငံတကာရှိတဲ့တရားဥပဒေလေးကိုမလိုက်နာဘဲနဲ့တိုင်းရင်းသားကိုတိုက်တဲ့ချိန်မှာဘယ်လိုဆိုခဲ့တယ်ဘယ်လိုဥပမာအမျိုးသမီးလေးကိုမတင်းကျင်တာဒါရိုးနေပြီသူတို့တကယ်လုပ်တဲ့ဆိုဒီဟာလေးကပေါ်လာမယ်ဆိုတော့ဒီဟာလေးထောက်ခံတယ်ပေါ့
ဥဟန်ညာဝေးရဲ့သဘောထားမျိုးဘယ်လိုရှိပါလဲရှင
်ဆိုတော့အခုတော့နိုင်ငံတကာတရားရုံးမှာတရားစွဲလာတော့ကျွန်တော်အနေနဲ့မြင်တာကကောင်းတယ်ဘာကြောင့်လဲဆိုရင်တိုင်းရင်းသားဖက်ကကြည့်မယ်ဆိုရင်သမတော်အနေနဲ့ဖိနှိပ်ထားတာလူတို့ကိုမောင်းထုတ်ထားတာလူတို့ကိုဖိနှိပ်ထားတာများပြီဒါပေမဲ့ဘယ်သူမှကြိုမစိုက်ခဲ့ဘူးဒီကိစ္စကိုတရားရုံးတင်ဖို့စ조사လဲဘယ်သူမှမအောင်မြင်ခဲ့ဘူးအခုလိုတရားရုံးရောက်လာတော့သမတော်ကတကယ်ဘယ်လိုရှိတယ်ကျင့်ဘယ်လိုရှိခဲ့တယ်ဆိုတာပေါ်လာမယ်ဒါကပြည်တွင်းမှာပဲမဟုတ်တော့ဘူးနိုင်ငံတကာအကုန်လုံးသိမယ်ဆိုတော့ဒီဟာကအခွင့်အရေးကောင်းဝယ်ကျွန်တော်တို့ကဒီမိုကရေစီတကယ်လိုလားရင် ကျွန်တော်တို့နိုင်ငံကိုကာကွယ်မဲ့တပ်ကဘယ်လိုအဆင့်တန်းရှိတဲ့တယ်ဘယ်လိုလေ့ကျင့်တဲ့တယ်ဘယ်လိုစည်းကမ်းရှိတဲ့တယ်ဆိုတော့အကုန်ပေါ်လာမယ်ဆိုတော့ကျွန်တော်အနေနဲ့မြင်တာဒီမိုကရေစီအတွက်ဆိုရင်တော့တကယ်ကောင်းတဲ့အခွင့်အရေးတစ်ခုဖြစ်တယ်လို့ပြောချင်ပါ
မယ်မြန်မာအစိုးရဘက်ကလူမျိုးတုံးတပ်ဖြတ်မှုအရေးမှာအထူးကြွန့်ကျင်တဲ့နိုင်ငံတကာဥပဒေပညာရှင်ပါမောက္ခဝီလျံရှပ်ဘတ်စ်ကိုရှေ့နေလိုက်ဖို့ငှားလိုက်တဲ့ကိစ္စမှာဟိုဘယ်လိုမြင်ပါလဲရှင်
အဲ့ဒီပုဂ္ဂိုလ်ရဲ့ယက်တည်မှုပေါ်မှာဒီပါတယ်ဒီတရားစွဲတဲ့နိုင်ငံရောသူတို့ရဲ့ရှေ့နေရောသူတို့ကအချက်လက်တကယ်ပြည့်စုံတော့ဒီလူကဘာကြောင့်အစိုးရဖက်နေပြီးငင်းမလဲဆိုတဲ့ဟာစဉ်းစားစရာဖြစ်တယ်ဒါပေမဲ့ကျွန်တော်ပြောတဲ့အတိုင်းပဲတရားမျှတအောင်ငင်းပေးမယ်ဆိုတဲ့သဘောလည်းဖြစ်နိုင်ပါတယ
် ICJ တရားရုံးမှာအမှုကိုကြားနာတဲ့နေရာမှာဒေါအောင်ဆန်းစုကြည်ကနေပြီးတော့မြန်မာနိုင်ငံသားဝင်ကြီးအနေနဲ့ခုခံခြေပမဲ့အပေါ်မှာရောဦးဟန်ညာဝေရဲ့အမြင်ဘယ်လိုရှိပါလဲရှင
်ကျွန်တော်တယောက်တည်းရင်ကတော့နိုင်ငံသားရေးဝန်ကြီးအနေနဲ့ကတော့တာဝန်ရှိတယ်လို့ပြောလို့ရတယ်ဒါပေမဲ့ဒီအမှုကဒေါအောင်ဆန်းစုကြည်နဲ့မဆိုင်ဘူး NLD နဲ့မဆိုင်ဘူးတကယ်ပြောမယ်ဆိုရင်တပ်မတော်ဘက်ကဆိုင်တဲ့ကိစ္စဖြစ်တယ်သူကတော့ညင်းပေးမယ်တပ်မတော်ကိုကာကွယ်ပေးမယ်ဆိုရင်ဒါကတင့်တော်လားဆိုတာစဉ်းစားစရာဖြစ်ပါတယ်
ဒေါအောင်ဆန်းစုကြည်အဲ့လိုမျိုးသူထွက်ဆိုမဲ့ကိစ္စပြည်ရင်းနိုင်ငံရေးအရာသူတို့အပေးယူလောက်တာမျိုးရှိနိုင်တယ်လို့သုံးသက်ချက်တွေလည်းထွက်လာပါတယ်အဲ့ဒီပုံမှာဦးဟန်ညာဝေးဘယ်လိုမြင်ပါလဲရှင
်အပေးယူလည်းရှိနိုင်ပါတယ်ဒါပေမဲ့ကျွန်တော်အမြင်မှာကကြွေးလိုက်တာပဲလို့ကျွန်တော်မြင်တယ
်ဘယ်လ်ဂျီယံခြေဆိုင်ယူရိုဘာမာရုံးရဲ့မှုဆောင်ညွှန်ကြားရေးမှုကိုမှတ်ရင်ချင်းနိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်အခုစနေညဓာတ်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင်
တော်ရရှိများရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့အခွင့်အရေးချိုးဖောက်မှုစွပ်စွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်လူ့အခွင့်အရေးချိုးဖောက်မှုစွပ်စွဲချက်တွေအတွက်နိုင်ငံကမှဖြည့်ရှင်ရမယ့်အဆင့်ထိရောက်ခဲ့ရတာဘာကြောင့်များပါလဲနိုင်ငံကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေတယ်လဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်အစီအစဉ်ကကျူစွာပါရရှင
်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်အခုနိုင်ငံတကာသတင်းလွှာတပုတ်ကိုအလှည့်ပေးချင်ပါတယ်ဒီမိုကရက်လွတ်တော်အမတ်တွေကဥပဒေပညာရှင်၄ဦးကိုဖိတ်ကြပြီးတမရကိုတရားစွဲရာထူးကဖယ်ရှားနိုင်တဲ့ဖွဲ့စည်းပုံပါအခြေခံအကြောင်းတွေကြားနာပွဲတစ်ခုဗုဒ္ဓဟူးနေ့ကကျင်းပခဲ့ပြီးသမရကိုတရားစွဲဆိုနိုင်ရေးဆိုင်ရာလုပ်ငန်းစဉ်ကိုနောက်တစ်ဆင့်တိုးပြီးတော့ဆောင်ရွက်ခဲ့ကြပါတယ်။အလွတ်တော်တရားရေးကော်မတီကပြုလုပ်ခဲ့တဲ့ကြားနာပွဲကသမရကိုတရားစွဲရေးမစွဲရေးအတွက်လွတ်တော်မှာအခုနှစ်မကုန်ခင်မဲခွဲဆုံးဖြတ်ဖို့ချီတလန့်ပိုနှိစက်လာတာဖြစ်ပြီးတကယ်လို့တရားစွဲတဲ့အဆိုနိုင်ခဲ့ရင်သမရကိုယာရုကဖယ်ရှားရေးအထက်လွတ်တော်မှာကြားနာစစ်ဆေးတဲ့နောက်အဆင့်တစ်ခုကိုရောက်လာမှာပါ။ဒီအကြောင်း VOA သတင်းတောက် Catherine Jepson သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်းကပြောပြပါမယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ဟာသူ့အတွက်နိုင်ငံရေးအမြတ်ထွက်စေဖို့ယူကရိန်းနိုင်ငံကိုတရားခံအဖြစ်အသုံးချခဲ့တယ်ဆိုတာကိုသိသာထင်ရှားတဲ့တသက်အထောက်အထားတွေတွေ့ရှိရကြောင်းအောက်လွတ်တော်ဥပဒေရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ဂျယ်ရက်နက်လာကပြောပါတယ
် He was willing to compromise our security and his office for personal political gain
သူ့အတွက်ပုဂ္ဂိုလ်ရေးနဲ့နိုင်ငံရေးအမြတ်ရဖို့ကျွန်တော်တို့နိုင်ငံရဲ့လုံခြုံရေးကိုသမ္မတကရောင်းဆဖို့ဆန္ဒရှိခဲ့ပါတယ်သမ္မတထရမ့်ရဲ့ဒီလှုပ်ရက်ကိုလူမိသွားတော့မှယူကရိန်းကအရေးကြီးလုံနေတဲ့ငွေတွေကိုပေးလိုက်တယ်ဆိုတာကအဓိကမဟုတ်ပါဘူး။အရေးကြီးတာကကျွန်တော်တို့နိုင်ငံရဲ့ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖတ်ဖို့သမ္မတကနိုင်ငံသားတိုင်းပြည်ကိုအကူအညီတောင်းခဲ့တဲ့ကိစ္စပါ
။နက်လာဟာသမ္မတကိုတရားစွဲရေးစုံစမ်းစစ်ဆေးမှုတွေကိုဥဆောင်နေသူဖြစ်ပြီးသမ္မတထရမ့်အနေနဲ့အဲ့ဒီလိုလှုပ်ဆောင်ခြင်းအပြင်ဥပဒေကိုချိုးဖောက်ခဲ့သလားဆိုတာနဲ့အဲ့ဒီအတွက်တရားစွဲလို့ရမရဆိုတာကိုဖွဲ့စည်းပုံဆိုင်ရာကြွန့်ကျင်သူတွေကိုခေါ်မေးနေတာပါ။ဟာဗတ်တက္ကသိုလ်ကဖွဲ့စည်းပုံဆိုင်ရာကြွန့်ကျင်သူNoah Feldman ကတော့
The abuse of office occurs when the president uses a feature of his power
သမရကသူ့ရဲ့လုပ်ပိုင်ခွင့်ပေါင်းထက်ကျော်လွန်ပြီးတော့အမေရိကန်ပြည်သူတွေအတွက်မဟုတ်ပဲသူ့ကိုယ်ကျိုးအတွက်သူ့ဘက်ကရည်တည်သူတွေအတွက်ရွေးကောက်ပွဲအနိုင်ရရေးအတွက်လုပ်ခဲ့မယ်ဆိုရင်အာဏာအလွဲသုံးစားလုပ်မှုမြောက်ပါတယ
်အာဏာအလွဲသုံးစားလုပ်မှုဒါမှမဟုတ်သင်ငယ်တဲ့ပြစ်မှုတစ်ခုခုကျူးလွန်ခဲ့ရင်သမရကိုတရားစွဲလို့ရနိုင်ကြောင်းမြောက်ကာရိုလိုင်းနားတက္ကသိုလ်ဥပဒေရေးရာပါမောက်ခမိုက်ကယ်ဂဲဟတ်လိုပညာရှင်တွေကထောက်ပြပါတယ
် If what we're talking about is not impeachable then nothing is impeachable.This is precisely
ကျွန်တော်တို့အခုပြောနေတဲ့အကြောင်းအရာဟာတရားစွဲလို့မရနိုင်တဲ့ကိစ္စမဟုတ်ဘူးဆိုရင်တခြားဘာမှရှိတော့မှာမဟုတ်ပါဘူးဒီလိုကိစ္စမျိုးအတွက်ဂျိုတင်စဉ်းစားပြီးဖွဲ့စည်းပုံထဲမှာထည့်ရေးခဲ့ကြတာဖြစ်ပါတယ
်ဒါပေမဲ့ဖိတ်ကြားခံရသူပညာရှင်တိုင်းကတသဘောတည်းရှိကြတာတော့မဟုတ်ပါဘူး George Washington တက္ကသိုလ်ကဥပဒေပမောက္ခ Jonathan Tarley ရဲ့ထွက်ဆိုချက်ကတော့
I believe this impeachment not only fails to satisfy the standard of past impeachments
ဘုသမရတရားစွဲဖို့လှုပ်ဆောင်မှုတွေအရင်ကလုပ်ခဲ့တဲ့စံချိန်တွေနဲ့ကန့်ညင်မှုမရှိပါဘူးဒါအပြင်ဒီလှုပ်ဆောင်မှုကြောင့်အနာဂတ်အတွက်မလိုလားတဲ့နမူနာတွေကိုချပေးတယ်လို့လည်းဖြစ်နေပါတယ
်သူ့ကိုတရားစွဲဖို့ဒီမိုကရက်တွေကအလင်းနဲ့ထားလှုပ်ဆောင်နေတဲ့အပေါ်သမရထရန့်ကမေကွန်ထုတ်လိုက်ပါတယ
် These people you almost question whether or not they love our country
ဒီလူတွေကတိုင်းပြည်ကိုတကယ်ချစ်တာဟုတ်ရဲ့လားဆိုတာမေကွန်ထုတ်စရာရှိပါတယ်ဒါကအင်မတန်အရေးပါတဲ့ကိစ္စပါသူတို့တိုင်းပြည်ကိုတကယ်ချစ်ရဲ့လား
အလို့တော်ဥက္ကဋ္ဌနန်စီပလိုစီကသမရကိုတရားဆွဲရေးမဆွဲရေးကိစ္စကိုလွတ်တော်အနေနဲ့ဘယ်တော့မဲခွဲဆုံးဖြတ်မယ်ဆိုတဲ့အချိန်စရာပြောမထားသေးပါဘူး။ပမောက္ခတာလီကတော့တရားဆွဲဖို့အမြန်မလုပ်တင်ကြောင်းသတိပေးလိုက်ပါတယ်။ဒီတော့တွင်အလို့တော်ဥပဒေရေးရာကော်မတီကတော့ရှေ့သတင်းပတ်မှာကြားနာပွဲတွေဆက်လုပ်ဖို့စီစဉ်ထားပြီးလွတ်တော်မှာမဲခွဲဖို့ကိုတော့အခုလကုန်ပိုင်းလောက်မှာပြုလုပ်ဖို့စီစဉ်ထားပါတယ်ခင်ဗျာ။
ကိုယ်စားဝန်လိုင်းပြောပြသွားတာပါရှင်။ကြာသပတေးနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွေမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်၊ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနာဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလမ်းမီတာ190 kHz 1595တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်ရှင်။ခုကြတာရင်းနဲ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံရေးအကျိုးမြတ်ရမယ်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ယူကရိန်းကိုဖိအားပေးတာတရားစွဲနိုင်လောက်တဲ့ပြစ်မှုတွေကိုကျူးလွန်အောင်ရောက်ချောင်းဖွဲ့စည်းပုံအခြေခံဥပဒေရေးရာကျွမ်းကျင်သူပညာရှင်၃ယောက်ကလွှတ်တော်ကိုပြောလိုက်ပါတယ်။2020အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ပြည့်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကိုမယုံမသာတွေးဆောင်တာသမ္မတတူပေါ်အရေးယူဖို့ဖွဲ့စည်းပုံအခြေခံဥပဒေကပြဋ္ဌာန်းထားတဲ့ကြီးလေးတဲ့ရာဇဝတ်ပြစ်မှုကျူးလွန်အားရောက်ချောင်းထင်ရှားတယ်လို့လည်း Harvard တက္ကသိုလ်ကဥပဒေပညာပါမောက်ကနိုအာဖေးမန်ကမနေ့ကပဲလွှတ်တော်ကိုယ်စားလှယ်ကိုပြောခဲ့တာပါ Stanford တက္ကသိုလ်ကဥပဒေပညာပါမောက်ကပမလာကလမ်ကလည်းအမေရိကန်သမ္မတအနေနဲ့ရွေးကောက်ပွဲတွေကိုပြည်ပကစွပ်ဖက်မှုတွေကနေအကာအကွယ်ပေးရမှာဖြစ်ပြီးဖိတ်ခေါ်တာမျိုးမဖြစ်သင့်တဲ့ကြောင်းပြောဆိုသွားပါတယ်။မြောက်ကယ်ရိုလန်းတက္ကသိုလ်ကဥပဒေပညာပါမောက်ခမိုက်ကယ်ဂျာတ်ကတော့သမ္မတပေါ်အရေးယူရေးအောင်မြင်မှုမရခဲ့ရင်တရားစွဲဆိုဖို့လုပ်ငန်းစဉ်တစ်ခုလုံးဟာအတိတ်ပဲမဲ့ရရောက်လိမ့်မယ်လို့အလို့တော်တရားရေးကော်မတီရှင်းမှအဖွင့်စကားပြောရမှာသတိပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတွေကနယ်ဘက်ဒေသတွေမှာဆက်သွယ်ကုမ္ပဏီတွေကဒေါ်လာ10ဘီလီယံကျော်ဖို့လောက်ဟွာဝေးပစ္စည်းတွေကိုဝယ်ယူပြီးအင်တာနက်ဆက်သွယ်စနစ်တွေတက်ဆင်မဲ့အစီအစဉ်ကိုအစိုးရကတားဆီးခဲ့တဲ့အပေါ်တရုတ်ဟွာဝေးကုမ္ပဏီကအမေရိကန်အစိုးရကိုတရားစွဲဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟဝိုင်ပြည်နယ်ဟိုနိုလူလူကပလက်စတစ်ကန်ရေတပ်စခန်းမှာမနေ့ကအမေရိကန်တင်မော်သား2ရဲ့ပစ်ခတ်မှုကြောင့်လူနှုတ်တည်ဆုံးပြီးတူးတန်ရရသွားပါတယ်ပစ်ခတ်မှုကျွလွန်ခဲ့တဲ့တင်မော်သားသူ့ကိုယ်သူပြစ်ဒဏ်အဆုံးစီရင်သွားတယ်လို့လည်းအမေရိကန်ရေတပ်တာဝန်ရှိသူတွေကပြောဆိုကြပါတယ်
ဒီဇင်ဘာလ5ရက်ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားခဲ့တာပါအခုညနေအစီအစဉ်ထုတ်လို့ရေးမှုကကိုရနိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဂျိုဂေဖြစ်ပါတယ်ရှင်အခုကျွန်မတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPJ Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်နောက်နှစ်နာရီကြာည9နာရီအစီအစဉ်မှာတော့လိုင်းဒိုမီတာ25 32 51လိုင်းလက်မီတာ190တို့ကနေနာဆင်နိုင်ပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington.